ဒီတစ်ပတ်တော့ဤပညာတွေထဲမှာအမတန်မှသိငင်လာတဲ့အရွယ်စားဆန်ရဤပညာတစ်ခုဖြစ်တဲ့ Nano Technology အကြောင်းကို American စွမ်းအင်ဝန်ကြီးဌာနရဲ့အာဂွန်သိပ္ပံဓာတ်ခွဲကန်းကဥဆောင်သိပ္ပံပညာရှင်ဒေါက်တာဆောဝေလာကပြောပြပေးမှာပ
ါ Nano Technology ဆိုတာက Technology ဆိုတာကဤပညာပေါ့ Nano ဆိုတာကတော့ကျွန်တော်တို့အရွယ်စားပေါ့ Scale ပေါ့ခင်ဗျာဥပမာmicro ပြင်လို့ micro ဆိုတာကအများစုသိတာကဟာ micro အမှုံလေးတွေအရင်ကြီးတယ် micro လို့သိပါတယ် micro ဆိုတာကဒါအစတန်းငယ်တာပေါ့ micro ပေါ့ nano ဆိုတာအစတကတိပို့ပြီးတော့မြဲတဲ့ဟာကိုကျွန်တော်တို့ nano လို့ခေါ်ပါတယ် 10 to the power minus 9ပေါ့ဒီနည်းလို့ဆိုရင်တော့အဲ့တော့ nano technology ဆိုတဲ့ဟာကအရင်ကြီးတဲ့ဒီ atom လို့ molecule လောက်အရွယ်အစားနဲ့ပတ်သက်တဲ့ဤပညာပေါ့အဲ့ဒီဟာကိုကျွန်တော်တို့ nano technology လို့ခေါ်ပါတယ
်သိပ္ပံပညာရဲ့မျိုးစုံအတွက်nano technology ဤပညာရှိပါတယ
်ယူပါပြီကတဲမှာဆိုရင် atom လို့ molecule လို့ပြောဆိုရင် nano technology chemistry ဓာတုဗေဒမှာလည်းဒါ nano technology engineering မှာဆိုရင် electronics mechanical engineer material science ပေါ့နော်အဲ့လိုဟာမျိုး field ကအများကြီးပေါ့ငယ်တာနဲ့တပြိုင်တည်း nano technology တွေကိုဝင်သွားပါတယ် subject တွေကိုအဲ့ဒီဟာအပြင်ကိုဆေးပညာရဲ့အထက်မှာ nano medicine ဆိုတာက nano technology ကိုတုံးပြီးတော့ကျွန်တော်တို့ဆေးပညာပေါ့နော်အဲ့ဒီဟာဘာလို့နောက်ဆုံးကပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့ဒီ cancer cell ပေါ့ cancer ကတော့ nano မဟုတ်ပါဘူးဒါ micro level ပါဒါပေမဲ့အဲ့ဒီ cell တွေကို attack လုပ်ဖို့အတွက်ခါကြတော့ကျွန်တော်တို့ဒီ nano နဲ့ပတ်သက်ထားတဲ့တီထွင်ထားတဲ့ဆေးပညာနဲ့အဲ့ဒီဟာတွေနဲ့ control လုပ်ပြီးတော့ကျွန်တော်တို့ cancer cell တွေကိုစပ်ဖို့အတွက်အဲ့လိုမျိုးတီထွင်ထားတွေကိုကျွန်တော် nano medicine လို့ခေါ်ပါတယ်ဒါတွေအားလုံးက nano technology ပါဆိုတော့ nano technology မှာဘာသာရအများကြီးပါပါတယ်ယူပါဗေဒတို့ဓာတုဗေဒတို့နဲ့မကဘဲနဲ့ engineering ဘက်ကလည်းပါပါတယ်အဲ့တော့ nano သိပ္ပံပညာရှင်ပေါ့နော် nano scientist nano technology ဆိုတော့ကျွန်တော်တို့ဘာသာရပ်ဒီအားလုံးကိုပေါင်းပြီးတော့လုပ်လို့ရပါတယ်။ဒါဘာသာရပ်တစ်ခုလည်းမဟုတ်တော့ပါဘူး
။ nano technology ဟာတစ်နေ့တစ်ခြားအရေးပါလာတယ်လို့စိတ်ဝင်စားမှုတွေလည်းတိုးလာကြပါတယ်။ဘာကြောင့်ပါလဲ
။ nano technology ကအခုစပြီးတော့တုံးနေကြပါပြီ။ iPhone တွေဆိုစပြီးတော့ nano ဘိုင်းဝင်ဝင်နေပြီပေါ့။ nano technology မှာကျွန်တော်တို့အဓိကအနေနဲ့နှစ်ပိုင်းခွဲထားပါတယ်။ပထမတစ်ခုက bottom up လို့ခေါ်တဲ့ atom လို့ဟာနဲ့စပြီးတော့တိဆောက်တဲ့ဟာကိုကျွန်တော်တို့အောက်ခြေကနေစပြီးတော့တိဆောက်တဲ့ဟာနောက်တစ်ခုက top down လို့ခေါ်တဲ့အထက်ကနေပြီးတော့အောက်ကိုနေအောင်လုပ်တဲ့ဟာပေါ့ top down approach ဆိုတာဘာနဲ့တူလဲဆိုတော့ရုပ်ထုတွေစောက်သလိုပေါ့နော်ပထမဦးစပြီးတော့အတုံးလေးတုံးကိုတကားလို့ဟာမျိုးရုပ်ထုလေးတွေပုံမယ်ပေါ့ငယ်တဲ့ငယ်အောင်လုပ်သွားတာပေါ့အဲဒီဟာ top down ကိုခေါ်ပါတယ် bottom up ကကျတော့လူသားတွေပေါ့ကျွန်တော်တို့ကဘော်တမ်အပ်ပါကျွန်တော်တို့ကစတာကလေးလေးဘဝကနေစတယ်စပြီးတော့တဖြည်းဖြည်းနဲ့ကြီးလာတယ်သူကလည်းသူကြီးလာအဲ့မျိုးပေါ့ဘော်တမ်အပ်လို့ခေါ်ပါတယ်ဆိုတော့နာနိုတက်ကနိုလော်ဂျီထဲမှာဘော်တမ်အပ်နဲ့တော့ပ်ဒေါင်းအပရိုချ်နှစ်ခုပေါင်းပြီးဒီပညာအနေနဲ့ကျွန်တော်တီထွင်ရတယ်ပေါ့ခင်ဗျာဥပမာပြောမယ်ဆိုလို့ရှိရင်နာနိုတက်ကနိုလော်ဂျီပတ်သက်တဲ့ဤပညာတွေကဆိုလို့ရှိရင်ဥပမာကွန်ပျူတာဤပညာငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေတယ်ပေါ့နော်ဒါပေါ့ကွန်ပျူတာမှာဆိုလို့ရှိရင်ကွန်ပျူတာမှာရှိတဲ့ memory နော် hard disk device တွေပေါ့နော် area ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့အဲ့ set ကလေးတစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်တဲ့အမှအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပ
ါ nano ဤပညာကြောင့်ကွန်ပျူတာသုံးစွဲမှုလည်းအဆင့်ဆင့်တိုးတက်လာပါတယ်ကင်မရာလိုပစ္စည်းမျိုးကိုပါတီးတန့်သဲသွားစရာမလိုတော့ပဲလက်ကင်ဖုန်းနဲ့တွဲပြီးသုံးလို့ရတဲ့အထိထွန်းလာနိုင်ပြီဖြစ်ပါတယ
် iPhone ဆိုတာဥပမာအထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့အရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးနော်အဲဒီတုန်းကအခုအဲ့ဒါတွေအားလုံးကိုတစ်မျိုးတော့မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတီးတီးလေးအိတ်ထဲမှာထည့်ပြီးသဲသွားလို့ရတယ်ဆိုတာကထဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတွက်ကြောင့်ငငယ်လေး area ငငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့အခုကျွန်တော်တို့သူတည်တနာလုပ်နေတဲ့အားကြီးကမှန်းလာတာပေါ့နော်10နှစ်15နှစ်အတွင်းပါပေါ့ဈေးကွက်ထဲမှာပေါ်လာမယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းစားဖို့ကတော်တော်ခက်တယ်ဘယ်လောက်ထိတိုးတက်မယ်ဆိုတဲ့ဟာကိုဘာလို့လဲဆိုတော့ iPhone လို့ဟာမျိုး Samsung လို့ဖုန်းလို့ဟာမျိုးတစ်လုံးထဲမှာကျွန်တော်တို့ကဘာလုံးမှာရှိသမျှ library အားလုံးinformation အားလုံးကိုကပါလုံးမှာရှိရဟာကိုထည့်လို့ရနိုင်မှာလို့ဒီပို့ရသွားနိုင်ပါတယ
်ကွန်ပျူတာဤပညာလိုပဲဆေးပညာမှာလဲ nano technology နဲ့ထူးထူးခြားခြားအပြောင်းအလဲတွေကိုလုပ်ပေးနိုင်ပါတယ
်ဆေးပညာနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင် nano technology နဲ့နေပြီးတော့ဒီ atom နဲ့ molecule တလုံးချင်းစီကိုနားလည်လာနိုင်တဲ့အပြင်ကိုကျွန်တော်တို့ကအဲ့ဒီဟာကိုပြန်ပြီးတော့တိဆောက်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဥမာဆေးတွေကိုစောင့်နိုင်မယ်ဥမာဆိုပါစို့ လူပေါ်မူတည်ပြီးတော့လူတူချင်းစီတဲ့ personalize ဆေးတွေကျွန်တော်တို့တည်ထွင်နိုင်မှာဆိုတော့ဒီဆေးကဥမာဆိုပါစို့မောင်ရွှေရိုးနဲ့ဆက်ဆက်တယ်ဆိုရင်မောင်ရွှေရိုးအတွက်ကိုဆေးကတက်တက်သူ့အတွက်ပဲတည်ထွင်ထားတာအဲ့လိုမျိုးပေါ့နော်အဲ့လိုပုံကူကိုမူတည်ပြီးတော့ဒီစောက်နိုင်တဲ့ဆေးပညာတွေပေါ်လာမှာပဲအဲ့လိုပေါ်လာတဲ့အတွက်ကြောင့်လူတွေကလည်းအသက်တွေလည်းပို့ပြီးတော့ရှေ့လာကြမယ်ပေါ့နော်ဒီပညာတွေလည်းပို့ပြီးတော့တိုးတက်လာမယ်ပေါ့ကျွန်တော်တို့ဘလောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဘွားအရန်ချက်ပါတယ်ဘာလို့လဲဆိုတော့ဒီရန်ကိုအကျိုးများနေပါတယ်အဲ့ဒါကြောင့်လဲအမေရိကန်ဂျပန်ဂျာမနီအခုဆိုတရုတ်ပေါ့နော်အားလုံးအဲ့နိုင်ငံတွေအကုန်လုံးကဒီနာနိုတက်နိုလော်ဂျီနဲ့ပတ်သက်ပြီးတော့အများကြီးကိုဝေကြီးတွေပြုံနံပြီးတော့ဝင်ခဲ့တဲ့တက်ကွေ2000လောက်ကစပြီးတော့အတန်ဆိုင်ကိုကျွန်တော်တို့ invest လုပ်ကြတာပေါ့နော်ထိတန်းကိုရောက်တဲ့ထဲရောက်အောင်တိုးတက်အောင်လုပ်ကြတာပေါ့ဒီအမေရိကန်မှာကျတော့ကွဲခြားမှုမရှိတော့ဘူးပေါ့နော်ဘာလို့လဲဆိုတော့ယူပါဒေတာဓာတ်ဥပဒေဘိုင်ယိုဒီပါဇာရအားလုံးနော် engineering ကိုလုံးကပေါင်းပြီးတော့ကျွန်တော်တို့အလုပ်လုပ်ကြတယ်ပေါ့တူကျွန်တော်တို့သူတွေလည်းအဖွဲ့ရမှာဥပမာကျွန်တော်ရဲ့ပြည်ထနာအဖွဲ့ရမှာဆိုရင်ကျွန်တော်က head ပေါ့နော်ခေါင်းဆောင်ပေါ့ကျွန်တော်ရဲ့လက်အောက်မှာ electronics engineer ရှိတယ်ဓာတ်ဥပဒေပညာရှင်တွေပါတယ်ယူပါဒေတာပညာရှင်တွေပါတယ်အားလုံးကပါလူပွဲရပြီးသားပေါ့ဆိုတော့ရောက်20ကျော်ပေါ့နော်ကျွန်တော်ရဲ့အောက်ထဲမှာဆိုလို့ရှိရင်အဲ့ဒီဟာကျွန်တော်အခုလက်ရှိလုပ်လုပ်တဲ့အားလုံး national level မှာပါအဲ့ဆိုဥမာပြရပါတော့เนาะဆိုတော့ဒီလိုဟာမျိုးကဒီတိတ်ကပညာရှင်တွေအားလုံးပေါင်းပြီးတော့ရှေ့ကိုရောက်အောင်လုပ်စားနေကြတာပေါ့ကျွန်တော်တို့ကနာနိုတက်ကနိုလော်ဂျီကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမဲ့ဒီ computer technology ပေါ့ computer technology information technology နောက်ပြီးတော့ဒီ electronic circuit တွေမှာငယ်တဲ့ထဲငယ်လာအောင်ငယ်လာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနဲ့နည်းနည်းလေးချွေတာပြီးတော့သုံးဖေးတာတက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတည်ထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲ solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီ solar ကို electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာအဆက်ငယ်လေးတွေထဲမှာကျွန်တော်တို့ solar ကိုနေပြီးတော့မီလီယံကျူကိုတုံးပြီးတော့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီချိန်ရဖြစ်ပါတယ
်ဒေါက်တာဆောင်းဝေလှရပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်